ထိုင်းနိုင်ငံကော့တောင်ဂျွန်းလို့ခေါ်တဲ့လေကျွန်းမှာဗြိတိန်နိုင်ငံသားနှစ်ဦးကိုတပ်ဖြတ်ခဲ့မှုနဲ့ပတ်သက်လို့ဆွဆွဲခံထားရတဲ့မြန်မာလူငယ်တွေနဲ့ပတ်သက်လို့နှိမ့်ဆက်ညှဉ်းပန်းပြီးစစ်ဆေးတယ်ဆိုတဲ့အချက်လက်တွေတွေ့ရှိရတာကြောင့်ထိုင်းအထူးစုံစမ်းစစ်ဆေးရေးဌာနကိုထိုင်းရှေ့နေများကောင်စီကရှေ့နေ20ဦးပါဝင်တဲ့အဖွဲ့နဲ့မြန်မာတန်ယုံခါကိုယ်စားလှယ်အဖွဲ့တို့ကတွားရောက်တိုင်ကြားခဲ့ပါတယ်။ထိုင်းအထူးစုံစမ်းစစ်ဆေးရေးဌာနကလည်းအမှုကိုလက်ခံခဲ့ပါတယ်။ဒီအတွက်လက်ကျွန်းလှူဒတ်မှုနဲ့ပတ်သက်လို့တရားခဏ်အဖြစ်ဆွဆွဲခံထားရသူတွေကိုအစကနေပြန်ပြီးတော့စစ်ဆေးပွဲရှိနေပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိန်နိုင်ငံသားနှစ်ဦးအသက်ခံရမှုဖြစ်ပြီးဆွဆွဲခံထားရသူတွေဘက်ကလိုက်ပါဆောင်ရွက်နေတဲ့ထိုင်းရှေ့နေများကောင်စီထိုင်းလူ့ခွင့်ရေးကော်မရှင်နဲ့မြန်မာတန်ယုံကကိုယ်စားလှယ်အဖွဲ့တို့ဟာတရားခဏ်နေဟာနှိမ့်ဆက်ညှဉ်းပန်းခံရတာကြောင့်ထွက်ဆိုခဲ့ရကြောင်းနိုဝင်ဘာလ3ရက်နေ့ကဗန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါအဲ့ဒီသတင်းစာရှင်းလင်းပွဲမှာတရားခဏ်ဖြစ်ဆွဆွဲခံရသူတွေဟာစစ်ဆေးမှုတွေအတွင်းနှိမ့်ဆက်ညှဉ်းပန်းခံရတာလို့ပြောဆိုတဲ့အတွက်ထိုင်းရဲတွေကိုမေးမြန်းဖို့အတွက်စီစဉ်ခဲ့တာပါဒါပေမဲ့ထိုင်းရဲတပ်ဖွဲ့ကလာရောက်ချင်းမရှိတဲ့အတွက်ဒီအမှုနဲ့ပတ်သက်လို့ထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI ကိုအမှုဖွင့်တိုင်ကြားခဲ့ကြောင်းမြန်မာတန်ယုံကိုစားပြုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်ကျွန်တော်တို့အမှုနဲ့ပတ်သက်လို့စတင်ပြီးတော့စစ်တဲ့အချိန်တုန်းကဆွဆွဲခံရတဲ့ကလေးနှစ်ယောက်မှာရိုင်းနေစစ်စစ်ရဲဆိုတဲ့အကြောင်းအရာလေးပေါ်လင်းပါတယ်ဒါဟုတ်ပဲကျွန်တော်တို့ဒီရှေ့နေများကောင်စီကဒီအချင်းဥစည်းသွားဌာနကိုသွားကြည့်တဲ့အခါမှာတော့၎င်းလူခွင့်ရေးကောင်စီအနေနဲ့သွားပြီးတော့အချင်းဆောင်မှာကြည့်တဲ့အခါမှာတော့၎င်းပေါ်လင်းနေပါတယ်အဲ့လိုပေါ်လင်းတဲ့အချက်တွေကိုကျွန်တော်တို့ကမိသားများနေနဲ့အတူတူတခါအချင်းဥစည်းဌာနကိုသွားတွေ့တဲ့အခါမှာလည်းဒီချက်ကထပ်မံပေါ်လင်းပါတယ်အဲ့လိုပေါ်လင်းတဲ့အချက်တွေကိုကျွန်တော်တို့ကရဲရဲချိန်မှမေးမြန်းပြီးတော့ဒါ ਉਹ ပဲစီးပွေးကိုကျွန်တော်တို့ရဲအနေနဲ့တက်ရောက်လာခြင်းမရှိပါဘူး။ဖြစ်တဲ့အခါကျတော့ရိုင်းနဲ့စစ်ဆေးလို့မရဘူးဆိုတော့တို့ထိုင်းရဲ့တက်ကြီး2549ခုနှစ်ကအပီပီခံရစာချုပ်မှာဆွဆွဲခံသူတွေကိုရိုင်းနဲ့စစ်ဆေးခြင်းမပြုရဆိုတဲ့ဟာကိုစာချုပ်လက်မှတ်ရေးထိုးထားတာရှိပါတယ်။အဲ့ဒီချက်ကပြက်ကွက်နေတယ်။ပြက်ကွက်တဲ့အခါကျတော့ကျွန်တော်တို့ကဒီဟာကိုအမှုမှန်ဖြစ်နိုင်ရေးအတွက်ဒီမှုကိုဒီ DSI အနေနဲ့အထူးအဖွဲ့ဖွဲ့ပြီးတော့အမှုကိုအစားကပြန်ဖြစ်သိပြီးပါဆိုပြီးတော့ကျွန်တော်တင်ပြခဲ့တာပါ။ဟုတ်လက်ခံလိုက်ပါတယ်ခင်ဗျာ။မနေ့ကလက်ခံလိုက်ပါတယ
်။ထိုင်းအထူးစုံစမ်းစစ်ဆေးဌာန DSI အနေနဲ့လှုပ်ဆောင်တာကတော့အထူးစုံစမ်းခြင်းဆိုတဲ့ခေါင်းစဉ်အောက်မှာငွေကြေးဆိုင်ရာအငင်းပွားမှုကိစ္စတွေ၊ဆိုင်ရွက်ဆက်တန်းဆိုင်ရာအတုလုံမှုတွေကိုစစ်ဆေးတာတွေ၊မူရည်ဆေးဝါးကိစ္စတွေမှာပါဝင်ပတ်သက်တာတွေကိုစစ်ဆေးတာတွေ၊လူကုန်ကူးခံရမှုနဲ့ပတ်သက်လို့တိုင်ကြားတာရှိရင်တွားရောက်စုံစမ်းဖမ်းဆီးစစ်ဆေးတာတွေလုပ်လို့ရှိပါတယ်။DSI အနေနဲ့တိုင်ကြားတဲ့အမှုတိုင်းကိုတေချာစီစစ်ပြီးမှလက်ခံတာဖြစ်ပြီးလက်ကျွန်းလူတက်မှုဟာစစ်ဆေးစင်မှာနှိမ့်ဆက်ညှင်းပန်းတာကြောင့်ထွက်ဆိုရတယ်ဆိုတဲ့အပေါ်မှာဒီအမှုကိုချက်ချင်းပဲလက်ခံကြောင်းအကြောင်းပြန်စာပါတခါတည်းပေးခဲ့တယ်လို့ဆိုပါတယ် DSI ကနေလက်ခံစစ်ဆေးမယ်ဆိုရင်ဒီအမှုဟာအစကနေပြန်လဲစစ်ဆေးပွဲရှိတယ်ဆိုပြီးရှင့်နေဦးအောင်မျိုးတန်းကဆိုပါတယ
်ဒါတင်ပြလာတဲ့အကြောင်းအရာကိုသူတို့စစ်စစ်ပါတယ်စစ်စစ်ပြီးတော့လက်ခံတာရှိတယ်လို့လက်မခံတာလည်းရှိပါတယ်ကျွန်တော်တို့တကယ်လို့ DSI လက်ခံလို့ကျွန်တော်တို့ပြောတဲ့အတိုင်းလုပ်ပေးမယ်ဆိုရင်ဒီကလေးတွေကိုအမှုကအစပြန်ဆက်ရမှာပါ။အဲ့ဒီခါမှာကလေးတွေအမှုစစ်ကတည်းကရိုက်နေပြီးတော့ဒီကျူးလို့မာလဲဆိုတဲ့အချက်တွေကပြက်သွားပြီးတော့အခုအချိန်မှာအစကနေပြီးတော့ကလေးတွေရဲ့အမှန်တိုင်းထွက်ဆိုလာမှာပါ။အဲ့ဒါကအမှုကအမှန်တိုင်းပေါ်လာမယ်လို့ကျွန်တော်တို့သိရပါတယ
်။ကော်စမွေအချင်းထောင်မှာထိမ့်သိမ့်ခံနိုင်ရတဲ့မြန်မာလူငယ်နှစ်ဦးအနေနဲ့သူတို့ကိုအာမခံပေးမဲ့သူတွေရှိပေမဲ့သူတို့ရဲ့လုံခြုံရေးအခြေအနေတွေကြောင့်မြန်မာတန်ယုံဘက်ကပြန်လည်စဉ်းစားနေတယ်လို့ဆိုပါတယ်။ထိုင်းဥပဒေအရသူတို့ကိုရက်ပေါင်း80ကျော်သာချုပ်နှောင်ထားခွင့်ရှိမှဖြစ်တယ်လို့ဆိုပါရယ်အမှုကိုပြန်လဲစစ်ဆေးမယ်ဆိုရင်သက်ဆိုင်ရာရှေ့နေတွေကို DSI ကအကြောင်းကြားမှဖြစ်ပြီးဘယ်အချိန်အကြောင်းကြားမယ်ဆိုတာကိုတော့ DSI ကထုတ်ဖော်ပြောဆိုခြင်းမရှိသေးဘူးဆိုပြီးရှေ့နေတွေကဆိုပါရယ်ကော့တောင်ကျွန်းလူတက်မှုဟာစက်တင်ဘာလ15ရက်နေ့ကဖြစ်ပွားခဲ့ပြီးနှစ်ပတ်ကျော်အကြာမြန်မာလူငယ်တွေကိုတရားခဏ်နေအဖြစ်ထိုင်းရဲတွေကဆွဆွဲခဲ့တာဖြစ်ပါတယ်မြန်မာလူငယ်တွေကတော့အစပိုင်းမှာသူတို့တက်ပါတယ်လို့ဝန်ခံခဲ့ရပေမဲ့မြန်မာတန်ယုံကကိုယ်စားလှယ်တွေထိုင်းလူအခွင့်အရေးအဖွဲ့တွေထိုင်းရှေ့နေများကောင်စီကတွားရောက်စစ်ဆေးမေးမြန်းတဲ့အခါမှာတော့နှိမ့်ဆက်ညှဉ်းပန်းပြီးထွက်ဆိုခိုင်းတာကြောင့်ဝန်ခံရပါတယ်ဆိုပြီးပြောဆိုကပြန်လည်ရုတ်သိမ်းခဲ့ပါတယ်ရှင်